ရခိုင်ပြည်နယ်မောင်နှောမြို့နယ်တွင်ကလူနေစုရခိုင်တိုင်းရင်းသားတွေလုံခြုံရေးစိုးရိမ်ချက်ကြောင့်ဒေသတွေကိုဆွန့်ခွာထွက်ပြေးနေကြဆဲဖြစ်ပါတယ်။ခုလိုထွက်ပြေးလာကြတဲ့မောင်နှောဒေသခံတထောင်ကျော်ကိုအနီးအနားပူတီတောင်မြို့နယ်မှာကစေးရေးစခန်းဖွင့်လှစ်ဆောင်ရှောက်နေပြီးစားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေပါတယ်။အခြေအနေအသေးစိတ်ကိုမတ်တင်ငင်ထိုက်ကမေးမြန်းတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်စခန်းတွေတိုက်ခိုက်ခံရခဲ့ပြီးတဲ့နောက်ဒေသရင်းမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတိုက်တွေ့မှုတွေရှိနေစေဖြစ်သလိုလူနည်းစုဒေသခံတွေလည်းထွက်ပြေးနေကြရပါတယ်။ဒီကနေ့အင်ကာနေ့မှာလည်းမောင်တော်မြို့နယ်အတွင်းကဝေးလံခေါင်တည်တဲ့ဒေသတွေကနေနေချင်းကြီးတဲ့ဘူးတီတောင်မြို့ပေါ်ကိုထွက်ပြေးလာသူတွေရှိနေစေပါ။ဘူးတီတောင်မြို့ပေါ်ကအမှတ်၁အထက်တန်းကျောင်းခွဲမှာထွက်ပြေးလာသူတွေကိုကူညီပေးနေတဲ့တောက်တုံးရီလှူဒန်းရဲ့အဖွဲ့ဘူးတီတောင်မျိုးကဥအောင်ထူးကအခုလိုပြောပါတယ
်အဲစခန်းကဟိုကဒုက္ခတရားတော့1960လောက်ရှိပါတယ်ဒီနေ့10,500လောက်ပဲထဲရောက်ပါတော့ကလေးက900လောက်ပါပဲအဲအမျိုးသမီးနဲ့ကလေးတွေကဒီဘက်ဦးလာတာကျန်တဲ့ဟိုကဟိုကျန်တဲ့ညီတော်ဦးစီးတယောက်ကတော့အိမ်မှာကျန်ခဲ့တော့နာစုထွေးလာတာတော့အဲ့ကြီးကန်းနေလာမှရှိတဲ့ဟိုကလေဟုတ်တယ်ဆောင်းတို့မောရဝတီတို့အလဲတန်ကျော်ဘက်ကအလဲတန်ကျော်ဘက်ကယူကဟိုဟာမောရဝတီပါဝဲချောင်းပြီးတော့လေဟိုကတင်ချောင်းနောက်မှာရှိတဲ့ယူကအကြီးကမြင်းနောက်မှာရှိတဲ့အနီးနားတော်တွေကအကုန်လုံးထွက်ပြေးလာကြတာအဲလမ်းမဆက်တွေကတော့သူတို့ကဒီလိုဟိုဟာပေါ့တနေ့လုံးလာရင်ကနေကုန်နေမကားနှစ်စီးလာရင်လာတယ်ဦးစီးလာရင်လာတယ်အဲ့လိုအဲ့လာတဲ့ကားတွေကဘုံကသူတို့ကတင်ဟိုဟာအကူရင်တောင်းပြီးတော့မှအဲ့လိုထွက်ပြေးလာရတာဟုတ်ကဲ့ခီးတင်နေကြတဲ့အိမ်မှာဟိုအဲ့ကြီးကန်းဘက်မှာကြောက်ပြောင်းနေတဲ့ကားတွေတည်ပါတယ်ပြီးတော့ဟိုဟာဒီလမ်းခီးတင်ဆွေးနေတဲ့ကားတွေပြီးတော့ဟိုဟာဒီအိမ်မှာကြီးကန်းပင်ပြင်ရှားပေါ်နေတဲ့ဟိုဟာအစ်ဘက်ကားတွေအဲ့ကားတွေနဲ့ပဲလာကြတော့
မွတ်စလင်အများစုနေထိုင်ရာမောင်တော်မြို့နယ်အတွင်းမှာလူနည်းစုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတွေလုံခြုံရေးစိုးရိမ်ချက်နဲ့ထွက်ပြေးတင်းရှောင်နေကြတာဖြစ်ပေမဲ့အိမ်တော်ဦးစီးအမျိုးသားအများစုကတော့အိုအိမ်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဆောင်ရှောက်ဖို့နေရရင်တွေမှာကြံခဲ့ကြတယ်လို့လဲကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ဦးအောင်ထူးကပြောပါတယ်။ငွေချေးတက်နိုင်သူအများစုကတော့ဘူးတီတောင်မြို့ကနေတဆင်စစ်တွေမြို့ကိုသွားရောက်ကြတယ်လို့လဲသူကပြောပါတယ်။ဘူးတီတောင်ကယ်ဆယ်ရေးစခန်းမှာကုညီပေးနေသူတို့ဖြစ်တဲ့ကိုအောင်သူရထွန်းကလည်းထွက်ပြေးလာသူတွေနေရရင်ပြန်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ท่านนี่เปลี่ยนไหนแม่เหมียวเลยเชียวတော့တော်တော်ဝင်းနေပါသေးတယ်အခုလက်ကြည့်ချင်းတွေကတော့ဟိုဘက်ကလည်းဒေတာတင်ချိန်မုံကလည်းတော်တော်လေးဟိုအချိန်ယူပြီးတော့ဖြည့်ရှင်းရမယ်အချိန်နေရှိပါတယ်ဗျအဲဒီချက်ချင်းကြီးဆိုသလိုမျိုးတော့ပြန်နိုင်မဲ့အချိန်နေမျိုးတော့မမြင်ပါဘူးအဲ့လိုမျိုးပါဒီမှာပဲအချိန်စိုက်ဖို့ဒီဒုက္ခတွေတွေကဒီမှာပဲအချိန်ချနိုင်ဖို့ကိုတော့ဒီလူမှုအဖွဲ့စည်းတွေကတော်တော်လေးကိုဆွေးနွေးနေတာတွေတွေ့ရပါတယ်ဗျအဲဘူးတောင်ဖက်မျိုးပေါ်လေးတော့တော်တော်လေးတော့စိုးရင်ရတဲ့အချိန်မျိုးတော့မရှိပါဒီဘူးတောင်မျိုးနဲ့မလန်မကက်မှာရှိတယ်တခြားဒီဘင်္ဂလီယော်တွေတခြားဘင်္ဂလီယော်တော်တော်ယော်ကြီးတွေအဲ့လိုမျိုးအနီးဆက်နဲ့နီးတဲ့ဒီရခိုင်ယော်တွေတိုင်းရင်းသားယော်တွေကတော့နည်းနည်းလေးစိုးရင်ရတဲ့အခြေအနေမျိုးတွေရှိပါတယ်ည
လက်တလုံးမှာတော့ဘူးတီတောင်မြို့မှာချောင်းတွေပိတ်ထားတာကြောင့်ထွက်ပြေးလာသူတွေကိုအထက်ကချောင်းမှာထားရှိထားနိုင်ပေမဲ့လို့ချောင်းတွေပြန်ဖွင့်လာရင်တော့နေရာရွှေ့ပြောင်းရဖို့လည်းရှိတယ်လို့ကိုအောင်သူရထွန်းကပြောပါတယ်ကလေးငယ်900နီးပါးရှိနေတဲ့ဘူးတီတောင်ကယ်ဆယ်ရေးစခန်းရဲ့ကျမ်းမာရေးဆောင်ရှောက်မှုကိုတော့မြို့နယ်ကျမ်းမာရေးဆရာဝန်ကြီးကဆောင်ရှောက်ဆောင်ရွက်နေပြီးဒေသခံစီပင်ဌာနကစားနပ်ရိက္ခာထောက်ပံ့မှုတချို့ရှိပေမဲ့လို့တရက်စာစားနပ်ရိက္ခာကုန်ကျစရိတ် 16 သိန်းလောက်ကျတဲ့နေတာကိုတော့အများစုကပြည်ရင်းပြည်ပအလှူရှင်တွေကိုအားထားနေရတယ်လို့လဲကုညီဆောင်ရွက်နေသူတွေကပြောပါရဲ့ရှင်